အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့မှာအနည်းဆုံးလူ12ဦးသေဆုံး42ဦးဒဏ်ရာရခဲ့တဲ့ဒီကနေ့တနင်္ဂနွေနေ့ခရစ်ယာန်ဘုရားကျောင်း3ခုအသေးခံဘုံးခွဲတိုက်ခိုက်ခံရမှုကိုစေကျော်သက်တွေကလင်းငယ်တွေပါတဲ့မိသားစုတစ်ခုကလုပ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြောအဖွဲ့ကပြောဆိုထားပါတယ်။ဘုံခွဲတိုက်ခိုက်ခဲ့သူတွေထဲမှာမိခင်ဖခင်နောက်အသက်9နှစ်နဲ့12နှစ်အရွယ်သမီး2ဦးဆယ်ကျော်သက်အရွယ်သား2ဦးတို့ပါဝင်တယ်လို့ရဲချုပ်တီတိုခနာဘီယန်ကပြောပါတယ် IS စစ်သွေးကြအဖွဲ့ကိုအကြအတူယူတဲ့ဂျမအာရှရုဒ်ဒူလာအဖွဲ့နဲ့ဆက်ဆက်မှုရှိသူတွေဖြစ်တယ်လို့လည်းရဲချုပ်ကပြောပါတယ်ဆူရာဘာယာမြို့ကခရီးယံဖျားချောင်းအလုံးယာယီပိတ်ထားဖို့ရဲကအမိန့်ထုတ်ထားပါတယ်မျိုးကစားတော့ပွဲတော်ကြီးကိုလည်းဖျက်သိမ်းထားပါတယ်။မျိုးတော်ဂျာကာတာကခရစ်ယာန်ဘုရားကျောင်းနေလဲမနက်ပိုင်းဝိပုစုတောင်းမှုအစီအစဉ်နေဖျက်ခဲ့ရပါတယ်။ဆူရာဘာယာမှာအသေးခံဘုံးခွက်တိုက်ခိုက်မှု3ခုဖြစ်ပြီးနောက်မျိုးတော်ဂျာကာတာမှာလည်းအမြင့်ဆုံးတက်လှမ်းထားပါတယ်။အရေးကြီးနေရာတွေနဲ့ဗျူဟာကြတဲ့ဒေသတွေကိုအဓိကထားပြီးမျိုးတော်တဝန်းမှာရဲတပ်ဖွဲ့ကလုံခြုံရေးတင်းကျပ်ထားတာပါမျိုးတော်ဂျာကာတာမှာအကျန်းဖက်ဝါရာဇွဲချင်းချောက်မှုရှိသလားရဲကဘာကြောင့်လုံခြုံရေးအဆင့်မြင့်ထားတယ်လဲဆိုတဲ့အသေးစိတ်အခြေအနေကိုတော့မသိရပါဘူးရှင်